လာပါရှင်2020ခုနှစ်ဇန်နဝါရီလ13ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမဆွမြတ်ပေါ်မှာအမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကစိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံကတအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်တဲ့အဆင့်လေးအထိတာဝန်ရှိသူတွေတတိပေးသတ်မှတ်ထားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကြီးညာပေးပါမယ်ရှင်
။နိုင်ငံတကာသတင်းတွေပြီးထုတ်လွှင့်ပေးမဲ့သတင်းစာတွေထဲမှာတော့ဒီအရင်ဆုံးနှားစင်ကြရမှာကတရုတ်သမ္မတရဲ့မြန်မာခီးစဉ်အပေါ်မှာကချင်နိုင်ငံရေးခေါင်းဆောင်တဦးကသုံးသပ်ထားတာကိုအခုလိုနှားစင်ကြရမှာပါ
။ကျွန်တော်ကတော့သူ့ရဲ့ဒီခီးစဉ်ကတော့အကောင်မြင်တဲ့ရှိပါတယ်သူကဒီမြင်းကြံရေးရရှိရရရှိကြောင်းဘလော့ပါတီ
ချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာရဲ့သုံးသပ်ချက်နဲ့တူနာဆင်ကြရမှာပါတရုတ်သမ္မတမလာခင်တရုတ်မြန်မာနယ်စပ်မြင်းကြံရေးနယ်စပ်တည်ငြိမ်ရေးတွေကိုတရုတ်အစိုးရရဲ့အထူးကိုယ်စားလှယ်ကဆွေးနွေးပေးနေချိန်မှာပဲနယ်စပ်ကုန်သွယ်ရေးလမ်းမှာတော့ပြစ်ကတ်မှုကာမီရှိုးမှုတွေဖြစ်နေတယ်ဆိုတာကိုလည်းပြောပြပေးပါမယ်တခါအီရန်တော်လှန်ရေးစောင့်တပ်ကယူကရိန်းခရီးသည်တင်လေယာဉ်ကိုပစ်ချခဲ့လို့လိုက်ပါသူအားလုံးသိဆုံးခဲ့ရတဲ့ကိစ္စအီရန်ပြည်တွင်းမှာလည်းစံတာပြကန့်ကွက်နေကြတဲ့အကြောင်းကိုလည်းသိကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ကပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကတော့စိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်ဘေးကျန်နံချက်ဖြစ်နေချိန်မှာအမေရိကန်တာဝန်ရှိသူတွေကအခွင့်အရေးကိုလက်လွတ်မခံဘဲအီရန်ခေါင်းဆောင်တွေဆွေးနွေးညှိနှိုင်းလာအောင်လို့ဖိအားပိုပေးသွားမယ်လို့အမျိုးသားလုံခြုံရေးအကြံပေး Robert O'Brien က CBS သတင်းဌာနကိုပြောခဲ့တာပါ။ဒါပေမဲ့အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တော့မှသူ့ဘက်ကခရီးမဆိုင်ဘူးလို့သမ္မတ Trump ကတနင်္ဂနွေနေ့ညတုန်းက Twitter ပေါ်မှာရှင်းသားခဲ့ပါတယ်။နျူကလ িয়ার လက်နက်မရှိဖို့နဲ့စန္ဒပြသူတွေကိုမတတ်ဖို့ပဲလိုတယ်လို့သမ္မတက Twitter ပေါ်မှာရှင်းပါတယ်။စစ်ဘောင်186ရောက်သိဆုံးခဲ့တဲ့ယူကရိန်းခီးသည်တင်လေရင်ကိုမှားရင်ပြစ်ချမိတယ်လို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီပေါ်မကျေနပ်လို့ဒီကနေ့မှလည်းတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။အီရန်ရဲ့ရန်သူဟာအမေရိကန်လို့သူတို့လိမ်ညာပြောနေပေမဲ့တကယ်ရန်သူဟာအီရန်နိုင်ငံထဲမှာရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရန်တွေကလာတဲ့ဗီဒီယိုတွေမှာအီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးအပေါ်ဆန္ဒပြသူတွေကန့်ကွက်ကြွေးကြော်နေတဲ့ဓာတ်တွေလမ်းတွေပေါ်ကတွေးခွက်တွေရန်ငွေတွေကိုမြင်ရပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြသူတွေကိုရဲတွေကခြေအစ်စ်တွေနဲ့ပြစ်ခတ်တယ်ဆိုတာကိုညှင်းဆန်နေပါတယ်။ဒါပေမဲ့တဟီရန်မြို့တော်တွေကအာဇာဒီရင်းပြင်းမှာဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်ရတဲ့ဗီဒီယိုတွေတနင်္ဂနွေနေ့ညပိုင်းကထွက်ပေါ်လာခဲ့တာပါ။တနက်တန်ရာရသူတွေကိုတဲသွားတဲ့ပုံတွေ၊လုံခြုံရေးတာဝန်ရှိသူတွေရိုင်ဖယ်တနက်တွေနဲ့ပြေးလွှားနေတဲ့ပုံတွေကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဆန္ဒပြသူတွေကိုအထီးကရုပ်နှိမ့်နှင်းရဲတွေကလက်ကင်ထုတ်တွေနဲ့လိုက်ရိုက်နေတဲ့ပုံတွေလည်းထွက်ပေါ်လာခဲ့ပါတယ်
။အခုလိုမျိုးအီရန်နိုင်ငံတွင်းမှာဆန္ဒပြမှုတွေဖြစ်နေတယ်လို့ပဲအီရန်လက်ချက်နဲ့ယူကရိန်းလေရင်အခုလိုပြတ်ကျတဲ့နေရာမှာအသက်ဆုံးရှုံးခဲ့သူတွေအတွက်ဝမ်နီအောင်မီဘယ်တီးယားကနေဒါနိုင်ငံအက်ဒမွန်တန်မြို့မှာဆွေးနွေးကပြုလုပ်ပါတယ်။အဲဒီမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတက်ရောက်ပါတယ်။ပြီးခဲ့တဲ့ဗိုလ်တုံးတွေကပြတ်ကျသွားတဲ့ယူကရိန်းလေကြောင်းလိုင်းလေရင်ထဲမှာအီရန်အများစုနဲ့အီရန်ငွေပွားကနေဒါနိုင်ငံသားတွေအပါအဝင်လူပေါင်း186ဦးပါပြီးတော့လေရင်ပြတ်ကျတာကြောင့်အားလုံးသေဆုံးခဲ့ရပါတယ်။လေရင်ပြတ်ကျမှုကိုရည်ညွှန်းပြီးတော့ဒီဖြစ်စဉ်အတွက်တရားမျှတမှုမရမချင်းသူတို့တွေအားလုံးကျွန်တော်တို့တွေအားလုံးအေးချမ်းနိုင်မှာမဟုတ်ဘူးဆိုပြီးတော့ကနေဒါဝန်ကြီးချုပ်ထရူဒိုက Civil Community Center မှာလုပ်တဲ့တင်းငွေနေဆူတောင်းပွဲမှာသေဆုံးသူတွေရဲ့မိသားစုဝင်တွေကိုအားပေးပြောဆိုပါတယ်။ဒီအတွက်ကနေဒါနိုင်ငံတွင်နဲ့မိတ်ဖက်နိုင်ငံတွင်နဲ့လက်တွဲပြီးတော့အပြေမရမချင်းစုံစမ်းစစ်ဆေးမှုတွေကိုခိုင်ခိုင်မာမာဖြစ်အောင်လို့ဆန္ဒသွားပါမယ်လို့လည်းပြောပါတယ်။လေရင်ပြစ်ကြတာဟာစပန်းဆိုင်ရာချွေးမှုဖြစ်ပြီးတော့သူ့ရဲ့လက်ချက်မဟုတ်ဘူးလို့အီရန်နိုင်ငံဘက်ကကနေဒါအဖြစ်အခိုင်အမာညှင်းဆိုပါတယ်။အဲဒီနောက်ပိုင်းကျတော့မှသူ့ရဲ့ဒီချောင်းကာကွယ်ရေးအတွက်ဆောင်းရယာမှာမတော်တဆပြစ်ချခံရတာဖြစ်တယ်လို့အီရန်အာဏာပိုင်ကဝန်ခံခဲ့ပါတယ်။အီရန်ပြစ်ချလို့ဒီလေရင်ပြစ်ကြတာဖြစ်တဲ့ဆိုပြီးတော့နောက်နိုင်ငံခေါင်းဆောင်တွေကပြောဆိုလာပြီးတဲ့နောက်မှပဲအီရန်ဘက်ကအခုလိုဝန်ခံလာတာလည်းဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်55မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဆင့်လေးအထိတာဝန်ရှိသူတွေသတ်မှတ်တတိပေးထားပါတယ်။မီးတောင်ဆပောက်ပြီဆိုရင်တော့အန္တရာယ်အဆင့်5ကိုသတ်မှတ်မှာပါ။မဖြစ်မနေပောက်တော့မဲ့အခြေအနေတတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်အနီးဝန်းကျင်မှာရှိနေကြတဲ့ဒေသခံ2000ခွဲလောက်အထိဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။ဒီနေ့ကနေနေတော့ကမီးတောင်တွေကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်အထိလွင့်လာခဲ့တာပါ။မီးခိုးပြာတွေကြောင့်လေရင်ခီးစဉ်တွေကိုဖျက်သိမ်းခဲ့ရတယ်လို့ကျောင်းတွေအစိုးရရုံးတွေလည်းပိတ်ထားရပါတယ်။ Miran Baude Shengani, Tsunami D line Jiri Pilla Nine Lule Dawe Shidriga Dri Bethabare, Ta Miranha, Kababoga, Miran Shinwirema, Juesa, Tezo Miranirema Bavare, Tabime, Tangoya goes at the Kunya Tega, a Jay Mount Dongze or Bagwege Biro, Miran Bagwe Mujang, Lubang the Tangaya Temene de Songebare.
Taiwan Yuka Wema, Tamra C in one Piana Yadwai. ဒီကမှာကစိုင်းအင်းဝမ်ပြန်အနိုင်ရသွားတဲ့ဒီကမှာကစိုင်းအင်းဝမ်ပြန်အနိုင်ရသွားတဲ့ရလာကြောင့်မလို့ညီငယ်အတွက်မျှော်လင့်နေတဲ့သူတွေအတွက်အလွန်အမင်းဆိုးရင်စရာချင်းတွေတက်ဖြစ်တယ်လို့တရုတ်ဆူအောင်ပိုင်ရှင်ဝါရဲ့ဖော်ပြချက်ထဲမှာတော့စိန်နဲ့ဒီစိုင်းနဲ့အာနာယတီပီပီပါတီဟာမဲလိန်လေမှုတွေမဲရဖို့အတွက်ဖိနှိပ်ချင်းချောက်မှုတွေနဲ့ယူကော့ပွဲအတွက်မှာမတမာတဲ့နီလန်တွေတုံးခ ကိုသိတဲ့အကြောင်းဒင်းစာရှင်းလင်းပွဲမှာပြောပါတယ်တိရဲ့ချင်းချောက်မှုကိုရင်ဆိုင်ရမှာတော့နှစ်နိုင်ငံညီညွတ်ရေးနဲ့တည်ငြိမ်ရေးကိုတက်နိုင်လောက်ရှေ့ရှုဆောင်ရွက်သွားမယ်ဆိုပြီးတော့သူကပြောဆိုသွားပါတယ်ခင
်ဗျာ The American and ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1683ညာ5.19 kHz 1995 63ညာနဲ့5.25kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။နယ်လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Australia နိုင်ငံမှာတောမီးတွေကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့သဘာဝတောရန်တိရစ္ဆာန်တွေကိုပြန်လည်ပြုစုပြောထောင်ဖို့နဲ့ကာကွယ်ဖို့အတွက်ဒေါ်လာ34သန်းလောက်နဲ့ညီများတဲ့ Australia ဒေါ်လာသန်း50သုံးဆွဲမယ်လို့ Australia အစိုးရကကြေညာပါတယ်။တော်မီကြောင့်ဂေဟဗေဒစနစ်ကြီးမှကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ဗန်ဒါရေးဝန်ကြီး George Frydenberg ကဒီကနေ့ပြောပါတယ်။ Port Macquarie မှာကိုဝါလာဘဝင်လေးတွေကိုကုသပေးနေတဲ့ဆေးရုံကိုသွားလေ့လာစဉ်မှာသူကအခုလိုပြောကြားခဲ့တာပါ။နိုင်ငံတော်ဝန်တော်မီတွေကြောင့်တော်ရိုင်းတရိတ်ဆန်တန်းတစ်ထောင်ကျော်တည်ကြည်ခဲ့တယ်လို့တဘာဝတော်ရိုင်းတရိတ်ဆန်တွေကိုထိမ့်သိမ်းဆောက်ရှောက်တဲ့ WWF Australia ကခန့်မှန်းထားပါတယ်။အများဆုံးတည်ဆုံးခဲ့တာကတွားတွားသွားသွားတွေဖြစ်ပြီးတော့ဒုတိယအများဆုံးကငှက်တွေဖြစ်ပါတယ်။အဲဒီနောက်မှာအများဆုံးတည်ခဲ့ကြတာကတော့နိုးတိုက်သွားသွားတွေဖြစ်တဲ့ကိုအာလာဝက်ဝင်လေးတွေ၊သားပိုက်ကောင်တွေ၊သားပိုက်ကောင်ထက်အရည်သိနေတဲ့ဝါလာဘီတွေ၊ဖြူးကောင်တွေနဲ့တူတဲ့အန်ကန်ဒါတွေ၊ဝက်ဝင်အသေးစားလေးတွေနဲ့တူပြီးတော့သားပိုက်အိတ်ပါတဲ့ဝမ်ဘတ်လေးတွေဖြစ်ပါတယ်။ကိုအာလာဝက်ဝင်လေးတွေတွင်ကောင်ရည်တစ်သိန်းကနေနှစ်သိန်းကြားတည်ဆုံးခဲ့တယ်လို့ WWF ကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲဒီတော်မီတွေအကြီးကျယ်လောင်းနေတဲ့နေရာတွေမှာအပူချိန်ကျပြီးလေတိုက်နှုံးလျော့လာတာကြောင့်တော်မီတွေကိုထိမ့်နိုင်တဲ့အခြေအနေများလာပြီလို့မိသက်တာဝန်ရှိသူတွေကပြောပါတယ်။မီးဝေဒါအဆိုးဆုံးခံနေရတဲ့မြူးဆောက်ဆွေးပြည်နယ်တွေကတချို့နေရာတွေမှာမီးကိုကြိုးစားနှိမ့်သန့်ရတဲ့အခြေအနေကနေမီးမကူအောင်လို့ကာကွယ်တဲ့အခြေအနေရောက်နေပြီလို့မိသက်တပ်ဖွဲ့ဝင်တွေပြောပါတယ်။ဗိုဒါလာမြို့မှာဆိုရင်အဓိကအဝေးပြေးလမ်းမကြီးနားမီးမကူအောင်တားနိုင်ခဲ့ကြပါတယ်။အောက်တိုဘာလတည်းကတော်မီတွေလောင်းနေတဲ့ Gosford တောင်တန်းဒေသမှာလည်းမိုးဖွဲရွာခဲ့ပြီးတဲ့နောက်မီးကိုထိန်းထားနိုင်ပြီလို့ Sydney Morning Herald သတင်းစာရဲမှာဖော်ပြခဲ့ပါတယ်။ New South Wales ပြည်နယ်ထဲမှာတနင်္ဂနွေနေ့အထိတော်မီပေါင်း112ခုလောင်ကျွမ်းနေပြီး40လောက်ကိုမထိန်းနိုင်သေးဘူးလို့ပြည်နယ်ကျေးလက်ဒေသဆိုင်ရာမိသက်တပ်ဖွဲ့ကပြောပါတယ်ရှင်
။ American ပြည်အောင်စုတောင်ပိုင်းနဲ့အရှေ့ပိုင်းမှာနှွေဦးပေါ်မှာတိုက်လက်ရှိတဲ့မုန်တိုင်းပူဇံမျိုးဒီမုန်တိုင်းတက်ခိုက်တာကြောင့်မလို့ဒီသတင်းပတ်တွေတွင်ပြည်နယ်တော်များများမှာပူနွေးတဲ့ရာသီဥတုအခြေအနေနဲ့ကြုံရပါတယ်။Texas, Oklahoma, Louisiana, Alabama ပြည်နယ်တွေမှာမုန်တိုင်းကြောင့်မလို့အနည်းဆုံးလူ11ဦးသေဆုံးပါတယ်။လေပြင်းကြောင့်လက်ဆက်မီးတွေပြတ်တောက်ခဲ့တယ်လို့ပဲသစ်ပင်တွေလည်းအမြစ်ကကျွတ်ထွက်ခဲ့ပါတယ်။နိုင်ငံရဲ့တောင်ပိုင်းပြည်နယ်တွေမှာလည်းရေကြီးရေလျှံမဲ့အန္တရာယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကမှာခုချိန်ဟာပုံမှန်ရဆိုရင်ဆောင်းရသည်ဖြစ်ပေမဲ့အရှေ့မြောက်ပိုင်းပြည်နယ်တွေမှာမနေ့တနင်္ဂနွေနေ့ကစံချိန်တင်ပူနွေးတဲ့ရာသီဥတုအခြေအနေရှိခဲ့ပါတယ်။ဘော်စတန်မြို့မှာ 22°C, နယူးယောက်မြို့မှာတော့ 20°C အထိအပူချိန်မြင့်တက်ပါတယ်။ဒီသတင်းပတ်တစ်ပတ်လုံးအမေရိကန်ပြည်သူအရှေ့ပိုင်းပြည်နယ်တွေမှာပူနွေးတဲ့ရာသီဥတုအခြေအနေတွေဆက်ပြီးရရှိနေအောင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
American ပြည်ထောင်စုမှာစစ်ပညာသင်နေတဲ့ Saudi Arabia စစ်မှုရ20ကျော်ကို American အစိုးရကနေရပ်ပြန်ပို့မဲ့အကြောင်းကြေညာဖို့ရှိနေပါတယ်။ပြီးခဲ့တဲ့လတုန်းက Florida ပြည်နယ် Pensacola မှာရှိတဲ့ရေတပ်အခြေစိုက်စခန်းမှာ Saudi လေတပ်အရာရှိတယောက်ရဲ့ပြစ်ခတ်မှုကြောင့် American တပ်ဖွဲ့ဝင်တွေသေဆုံးခဲ့ပြီးတဲ့နောက် Pentagon စစ်ဌာနချုပ်ကပြန်လည်တုံ့တက်ပြီးတော့ Saudi စစ်မှုရန်တွေကိုနိုင်ငံထဲကနေနှစ်ထုံးမှဖြစ်တဲ့အကြောင်း American သတင်းတွေထဲမှာဖော်ပြနေကြပါတယ်။အသက်22နှစ်အရွယ်ဆာဒီလေတပ်ဒူးဗိုတယောက်ရဲ့ပြစ်ခတ်မှုကြောင့်အမေရိကန်တပ်သား3ယောက်သေဆုံးပြီး6ယောက်ဒဏ်ရာရခဲ့တာပါအခုလိုနိုင်ငံတွေကနှင်ထုံးမဲ့ဆာဒီစစ်မှုရန်တွေဟာတနတ်သမားကိုပြစ်ခတ်ဖို့ကူညီပေးခဲ့ကြသူတွေမဟုတ်ပေမဲ့တချို့ဟာအစွန်းရောက်လုပ်ရက်တွေနဲ့ဆက်နွယ်နေကြောင်းဒီအခြေအနေတွေကိုသိသူတွေရဲ့ပြောကြားချက်တွေကိုကိုးကားပြီးသတင်းတွေထဲမှာဖော်ပြကြပါတယ်အစွန်းရောက်လုပ်ရက်တွေတနတ်သမားလေးလာခဲ့တဲ့အကြောင်းတချို့ဆာဒီစစ်မှုရန်တွေကအာဏာပိုင်ကိုအသိပေးဖို့ပြက်ကွက်ခဲ့ကြတယ်လို့ပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်ပါတီပွဲတစ်ခုမှာအစုလိုက်အပြုံလိုက်ကိုတပ်ဖြတ်တဲ့ဗီဒီယိုတွေကိုတနတ်သမားနဲ့အတူတချို့ကြည့်ခဲ့ကြတယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်နေကြပါတယ်။ဒါအပြင်တချို့ကအစိုးရအမြင်ရှိတဲ့ chat online chat room တွေထဲမှာဝင်ရောက်ပြောဆိုဆွေးနွေးကြသလိုတချို့ကလည်းအရွယ်မရောက်သေးတဲ့ကလင်းငယ်တွေကိုမဖွဲ့မရလုပ်တဲ့ဗီဒီယိုတွေကြည့်ခဲ့ကြတယ်လို့တာဝန်ရှိသူတွေသိရှိခဲ့တာဖြစ်ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်မှာလာရောက်စစ်ပညာသင်နေတဲ့ Saudi စစ်မှုရန်650လောက်ရဲ့နောက်ကျောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးသူတွေပြန်လည်တုံ့တက်ခဲ့ကြတာဖြစ်ပါတယ်။
လျှပပြည်ရင်းစစ်ရဲ့ပြိုင်ဘက်နိုင်ငံရေးအုပ်စုတွေကြားမှာညီငယ်စနစ်ပွဲတရက်ကိုအခုတရင်းလာနေရုရှားနိုင်ငံမော်စကိုမှာကျင်းပပါရယ်ကုလသမဂ္ဂကြောထောက်နောက်ခံပြီးထားတဲ့ GNA အုပ်စုရဲ့ခေါင်းဆောင် Fayez El Sayef ကလျှပမျိုးသားတက် LNA ရဲ့အကြီးအကဲတမှုခလီဖာ Hafford ပါတီစီဝေးမှာတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံကြေးဝန်ကြီးကပြောဆိုထားပါတယ်ခင်ဗျာ
年老年年年ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးတရုတ်သမ္မတရဲ့မြန်မာခီးစဉ်အပေါ်တုံ့တက်ချက်တချို့ကိုနားဆင်ကြရမှာပါ။ဒေသတွင်းမှာရောကဘာမှာပါဩဇာကြီးမားတဲ့အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့သမ္မတလာရောက်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ဆုံမှုတွေမှာမြန်မာအစိုးရဘက်ကအခွင့်အလမ်းကောင်းတွေရလက်ကောင်းတွေဖန်တီးဖို့လိုတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တဦးကတုံ့တက်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးနဲ့ဒေသတွင်းလုံခြုံရေးကိစ္စတွေအတွက်လားလာကောင်းတဲ့ခီးစဉ်ဖြစ်လဲနေပြည်တော်မှာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တရုတ်သမ္မတနဲ့တွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ဖို့ရှိတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကရှုမြင်ပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတရှီကျင်းပင်ဟာမြန်မာနိုင်ငံကိုလာမဲ့တောက်ကြနေ့ဇန်နဝါရီလ18ရက်ကနေဇန်နဝါရီလ18ရက်နေ့အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေတွားရောက်လည်ပတ်မယ်အကြောင်းတရုတ်နိုင်ငံသားရဲ့ဌာနကပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကတရားဝင်ကြေညာခဲ့တာပါတရုတ်သမ္မတဟာသူ့ခီးစဉ်တွင်မှမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပြင်အစိုးရနဲ့တက်မတော်ထိတ်တန့်အရာရှိကြီးတွေနဲ့လည်းတွေ့ဆုံမှုရှိတဲ့အကြောင်းတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယူရှောက်ခွေကပြောဆိုထားပါတယ်တရုတ်သမ္မတလာရောက်တဲ့နေ့ဇန်နဝါရီလ18ရက်နေ့ညနေမှာပဲနေပြည်တော်မှာတရုတ်သမ္မတနဲ့နိုင်ငံရေးပါတီ20တွေ့ဆုံကြဖို့စီစဉ်ထားတယ်လို့ဒီတွေ့ဆုံပွဲမှာဖိတ်ကြားခံထားရတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်တရုတ်သမ္မတရဲ့ခီးစဉ်ဟာမြန်မာစီးပွားရေးနဲ့ငြိမ်းချမ်းရေးဒေသတွင်းလုံခြုံရေးအတွက်အလားအလာရလက်ကောင်းတွေရဖို့ကိုလည်းဒေါက်တာတူးကြာကမျှော်လင့်ပါတယ
်ရောက်တာကဟိုဆက်စပ်တဲ့ရောက်ဒါကြေးရပြီအဲ့ဒီမှာကျွန်တော်ဒီနိုင်ငံပါတီကောင်းဆောင်တချို့နဲ့တွေ့ပါရတယ်။ဒီနေ့ဒီတော့မှာပဲအဲ့ဒီမှာကျွန်တော်ပါတီကလည်းပါပါတယ်။အလုပ်ပါတီနဲ့ဆွေးနွေးဆိုအဲ့ဒါကျွန်တော်လည်းတွေ့မှုသေးပါပါတယ်။အဲ့ဒါတွေ့ဆုံတဲ့ဆွေးတဲ့တဘောဆက်တဲ့တော့ပဲဖြစ်ပါတယ်။တို့ရဲ့ကြီးကြီးမှာတော့ဒါဒီဆွေးရမယ်တမတော်နေပဲဒါဆက်ရှိရနေမှာဆွေးနွေးဖို့ရှိတယ်ကြားသိရတယ်။ကျွန်တော်ကတော့တို့ရဲ့ဒီကြီးကြီးမှာတော့အကောင်းမြင်တယ်ရှိပါတယ်။အပြုတ်ဘောဆောင်တဲ့ခီးစဉ်လိုပဲဖြစ်ပါတယ်။အဲတူရဒီညီချင်ရရရှိရရရှိကြောင်းဘလော့ပတ်ဘူးကူညီနိုင်တဲ့စာကိုဒါနေလာရှာလိမ့်မယ်လို့ဖြစ်ပါတယ်။အဲဒီဘာကြောင့်လဲဆိုတော့တွေ့အင်းကြီးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမင်းကြီးမရှာဖြစ်နေတာသူတို့လည်းအဲဒီစိတ်မတည့်မတာပါတော့နေစောင့်ကြည့်နေတဲ့အနေထားမျိုးလို့ပြောယူဆတယ်လေ။ညီချင်ရပြီးဆောက်ရပြီးဆောက်ရနေရမှာအောက်ကိုပြုတ်နေမယ်လို့သူခီးစဉ်ကအဲ့တော့ကျွန်တော်ကအကောင်းမြင်ချက်ကရှိနေသေးတာပါတယ
်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရပ်ပိုင်းတုန်းကလည်းမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်ဆွန်ကိုရှန်ကKIA ကချင်ဒေသမှာမြန်မာအစိုးရနဲ့စစ်ဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်
မြန်မာနိုင်ငံရဲ့ပြည်တွင်းညီညာရေးဖြစ်စဉ်မှာတရုတ်ဆိုရပကဂျာဝင်စေဆက်ညှိနှိုင်းပေးမှုကရလက်ကောင်းတွေဖန်တီးနိုင်မှာမလားဆိုတဲ့အမြင်နဲ့ပတ်သက်ပြီးတော့ဒေါက်တာတူးကြာကသူ့အမြင်အခုလိုပြောပါတယ်။အဲဒီကအစီအစဉ်ကောင်းဆောင်ရေးအကြီးအကဲတွေတရုတ်မှရှိနေပါတယ်။ဒီကကြတော့အဓိကတော့ဒီတိုင်းဒါလင်းရဲ့အတွက်ကြီးများနဲ့အကြီးအကဲတမ်းတို့ကြားမှာဒီပြည်ခရဲ့ကြေးရေးကိုတန်းနေတ ဒီကတော့ဒါဟိုမြန်မာနိုင်ငံရဲ့ငင်းချမ်းရေးရရှိဖို့ဆိုလို့ရှိတော့အပြစ်ခတ်ရသေးတာဒီလိုဖြစ်နေတယ်ဒီကတော့ဒါဟိုညီမနိုင်ငံရဲ့ငင်းချမ်းရေးရရှိဖို့ဆိုလို့ရှိတော့အပြစ်ခတ်ရသေးတာဒီလိုဖြစ်နေတယ်ဒီကတော့ဒါဟိုညီမနိုင်ငံရဲ့ငင်းချမ်းရေးရရှိဖို့ဆိုလို့ရှိတော့အပြစ်ခတ်ရသေးတာဒီလိုဖြစ်နေတယ်ဒီကတော့ဒါဟိုညီမနိုင်ငံရဲ့ငင်းချမ်းရေးရရှိဖို့ဆိုလို့ရှ
kauni jabu akuin lan kauni pandibu lude lule Dr. Duja ga pyo ba de
dibe ga le di sesa ye bu mu kai ne a bu bu chho mo yong da to sin ga ma ba di nyama na ga kaung saw de a alu da da flu shi no jano di tu ye phi sin bi chao da da de la ya de phi sin ma lo da jano na ga de da kaung ju di kaung ju ya la di phe bo la ne zo ni ba de aku so lo shi ni jan ye ba ma si ba ye ba ma dung dung ye ba ma bo de
ဒါဒီနာတကဆက်ဆံရေးဒီပါဒါဒီအင်းကြီးနဲ့ကောင်းတစ်ခုအနေနဲ့အဲဒီတို့တို့ဘက်ကပေါ့နော်ဒါရက်တီပြလိမ့်မယ်ရှင်တယ်တရုတ်မြန်မာတန်တမာရေးထူထောင်တဲ့စနစ်ခုနှစ်ဆယ်ပြည့်နှစ်မှာပဲထူးထူးခြားခြားကဘာမာရောဒေတာဘင်းမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့2020ပြည့်နှစ်အတွင်းပထမဆုံးပြပခီးစဉ်ကိုဒေတာဘင်းကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာ
Majami Yadwe Dren, Yamanangango, Dio Tamara, Layapo, Shinibi, Dio Suya, Asha, Yea, Tukos Lega, Dio Neza, Didaga, Diana, Lenega, and Puerine, Ninjan Yi, Neza, Dinye, Kisa Yadwe, Sunu, Nida, Chimabe, Dia Bai Dren, Neza Gonto Yi, Lama Voma, Kami Shurarine, Picatari, Chiponi Vare, Tidringo of you in the Mavan Drindau, Kumuzo got Timja Tavarish.
Okay, so an elegant poetry, Ninchan Yi to a Sunu Nipi, Kala Doja, Ninta Nike Yaga, Tia Pine Trima, Tilmy Manesa Kundway Lantit, Manali Lashune, Muse Lama Jiboma, Matinye Muri, Piane Pipola Nidava. Let the Lord Lasho Muse Lamba into an elegant poetry, Gondin Kari Dasibi, Nisinje Kauta, Kami Shura Rejo, the Dina Dola Niaja, Shimont Uga Akulu, Pio Bade.
Pero, Sagi, Nisinje. การีอะไรท่านนี่เลยเราเจอกันยาระเว้ยเจอรูปเดียวกันที่เราป่าวารีน้องเอเร่ตัวใหญ่เราก็บ่มีอะมันจะไปอะไรมาเราไอ้มาดูท่านนี่มาคนนั้นสิยาเราถ้าท่านนั้นเราดูเลยแต่มันนี่ยาก็การที่มีชูเรื่องยาเลยท่านนั้นก็เป็นยามาเลยสุดยอดเราเลยพอแล้วยอดเราอ่ะพอเลยมาบ่นั่นก็เนี่ยไม่ยุ่งยาบ่
เป็นเรื่องการเผยกับพันธุ์สิ่งมีชีวิตสุราโกรธที่จะทุบพอบเยอะสุรามีชีบ่าวมูเซมิโอเนก้าเยียชิตูกาเล่ที่จะเนี่ยล่าชมมูเซปีรังสุลามาจีเอเชนีโอคูลูพิอบาเล่ลามาอีกทีเนี่ยอุบลีอาการที่มีชีวิตขนาดเราติดต่อกันตลอดเวลาเนี่ยตลอดเวลาเลยทุกคนเนี่ยจะรู้มูเซย่าว่าที่การมีชีวิตขนาดที่ล่าสัญญาเนี่ยเนี่ยกูน่าอยู่วันจันทร์แล้วก็ที่บ้านเลย ที่ดินเนี่ยปัตตบีที่ดีตามาที่ก้าวเข้าช้างนี่เลยที่อันอะไรก็จะอันเปล่าจะพูดกูไม่มีอันบุสตัวเกเรไหมฟงข้อสูรุไม่อาเกบาวุเสนียนี่มันเนี่ยไปง่ายเลยเจ้าแม่มิวเนี่ยดีมาจวนว่าจริงจริงที่สิที่ขยันรักเจ้าดูเดียวที่ส่งเรียเจ้าเจ้าแม่เยสกังก์ดาวินชิดูตัวก้าพิอบาเลยที่บ้านเนี่ยเจ้าเป็นยังไงบ้างเอ็มเนี่ยเข้าในแล้วบ่เข้าในแล้วมาไอ้หน้าก้าไอ้มาดีดีกันเลยตัวเจ้าหนูอะไรเนี่ยตัวจีจาร์เอ็มเดียวที่ตัวละ ตบยาตีว่าเนาะเมื่อหลังจากที่นี่เราเข้ามาเลยจำเราไปเมื่อวันที่13มาเราฉันดีเนี่ยเมื่อวันจังแม่มิวเนี่ยช่างเจ้าจีว่าอันนี้มาหน้าก้าวเนี่ยเสียงสั่งลาเรสเนี่ยเป็นก้าวไปเป็นยังไงไล่บาลาเรสไอ้แกนสีบอกระต้องจังดูเลี้ยวกับที่เขาเกี่ยวก้าวเว็บเบอร์เบสิตเป็นกูตบยาเด่นตัวแกยามากระเป๋าปัดดูเจ้าหน้าไล่ตัวแต่หน้าที่มันบีขึ้นเพียบวายมาตีส่งเกี่ยว ชิมอนตูเนี่ยจะยินเอาไลน์อูการ์ที่ใกล้แต่ยามยาสีจางเนี่ยที่เขาตัวก็ซีซันนี้จะพิจารณาพบยาทาบาร์เลย ဒီတိခတ်မှုဖြစ်ပွားရနေရာဟာ DNLA ကတန်းပလောင်အဖွဲ့နဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်အရင်ကလည်းကျွန်းွားတင်ကားတွေကိုတိခတ်ကြတွေရှိပေမဲ့ဘသူလက်ချက်ဆိုတာကိုထုတ်ဖော်နိုင်တာမရှိခဲ့ပါဘူးဒီလ9ရက်နေ့ကနေ10ရက်နေ့အတွင်းမှာတော့တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာ UWSA ဝ NDAA မုံလာ KIA ကချင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးနေဆက်တည်ငြိမ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
ကျောက်သမရာရှိချင်းပြင်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရပြုတ်အထုကူလေဟာ KIA ကချင်ဒေသမှာမြန်မာစစ်ရဲနဲ့စစ်မဲ့ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တရုတ်နိုင်ငံနေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်ရဲကြားနီးနီးဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာစစ်ရဲကြားညီညီအတွက်ဘလောက်ထောက်ကူပြုနိုင်ပါလဲမြန်မာညီညီအတွက်စင်ခေါ်ချက်တခုလိုရယူဆနိုင်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန်လူရဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုးပြီးတော့ပြပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်းဖုန်းနံပါတ်က0123923254ဖြစ်ပါတယ်email လိပ်စာက permis@voenews.com ဖြစ်ပါတယ်။ပါဝင်စနေမြန်မာကြောင့်ပေါ်ရှိနေတဲ့ဒီနေ့
လာမစနေညတရားလေးလိုင်းမှာပါဝင်ရင်ကညတရားဒီလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုနိုင်ငံတကာသတင်းတော်တပုတ်ကိုပြောပြပေးပါဦးမယ်။ယူကရိန်းခရီးသည်တွင်လေယာဉ်ပေါ်ကခရီးသည်ရောလေယာဉ်အမှုရန်တွေပါစုစုပေါင်း186ဦးလုံးသေဆုံးခဲ့ရတဲ့အီရန်စစ်တပ်ကမှားယွင်းပစ်ချခဲ့တဲ့လို့ရက်ကိုအီရန်နိုင်ငံတော်ဝန်မှာစနေနေ့ကစတင်ပြီးကန့်ကွက်စံတာပြနေကြသလိုအီရန်ခေါင်းဆောင်အလီခါမေနီနှုတ်ထွက်ပေးဖို့ကိုပါတောင်းဆိုနေကြပါတယ် VOA သတင်းတောက်တွေဖြစ်တဲ့ Jim Dimata နဲ့ Julie Trapos တို့ပေးပို့ထားတဲ့သတင်းလွှာတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
အခုလိုအီရန်တော်လှန်ရေးအဆောင်တပ်ကမှားယွင်းပစ်ချခဲ့တဲ့လို့ရဲ့အပေါ်အီရန်နိုင်ငံတဝန်းကပြည်သူတွေအမျက်ဒေါသထွက်ခဲ့ကြပြီးစနေနေ့ကလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နောက်ပိုင်းမှာတော့ဒီဆန္ဒပြမှုတွေဟာအစိုးရစန့်ကျင်ရေးဘက်ကိုရောက်ခဲ့ပြီးအီရန်ဘာသာရေးကောင်းဆောင်အယက်တူလာအာလီခါမေနီနှုတ်ထွက်ဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်မြို့တော်တီဟရန်ကဆန္ဒပြပွဲချိုမှာအမေရိကန်ကအဝေးထိန်ဒရုန်းနဲ့လုံခြံခဲ့တဲ့အီရန်ထိပ်တန်းဗိုလ်ချုပ်ကြီးဆိုလမန်နီဟာလူသက်သမားဖြစ်တဲ့ဖောက်ပြန်ရေးသမားဖြစ်တဲ့ဆိုတဲ့ကြွေးကြော်သံတွေကိုလည်းအော်ဟစ်ခဲ့ကြပါတယ်။လူသားအမားကြောင့်ဖြစ်ခဲ့ရတဲ့ဝန်내ဂျေကွဲပဲကောင်းတဲ့ဖြစ်ရဲ့အပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်မိကြောင်းအီရန်သမ္မတဟာဆန်ရူဟာနီကိုယ်တိုင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လို့အီရန်အစိုးရဘက်ကခီးတဲ့တင်လေရင်ကိုသူတို့မှားယွင်းစွာပြစ်ချခဲ့မိတယ်ဆိုတာကိုအစပိုင်းမှာငြင်းဆန်ခဲ့ပြီး၃ရက်ကြာပြီးနောက်မှာဝင်ခံပြောကြားခဲ့တာဖြစ်ပါတယ်ယူကရိန်းလေရင်ပေါ်လိုက်ပါသွားတဲ့ခီးတဲ့တွေရောလေယာဉ်အမှုတန်းအားလုံးစုစုပေါင်း186ဦးလုံးသေဆုံးခဲ့ပြီးအဲ့ဒီထဲမှာကနေဒါနိုင်ငံသား59ဦးပါဝင်ခဲ့တာပါဒါအပြင်ကနေဒါမှာတက္ကသိုလ်ပညာသွားရောက်သင်ကြားနေတဲ့အီရန်ကျောင်းသူကျောင်းသားတွေလည်းသေဆုံးခဲ့တဲ့အထက်မှာပါဝင်ခဲ့ပါတယ်အီရန်တော်လှန်ရေးအဆောင်တပ်ရဲ့လေကြောင်းဆိုင်ရာတပ်မှုအမီယာအာလီဟာဂျီဇာဒတ်ကစနေနေ့မှာနိုင်ငံပိုင်ရုပ်သံကနေပြောဆိုရမှာအခုလိုမှားယွင်းစွာပြစ်ချခဲ့တဲ့လို့ရဖြစ်ခဲ့ပြီးတဲ့နောက်ဒီလိုဆိုးရွားလာတဲ့ဖြစ်ရပ်ကိုမျက်မြင်သက်သေတွေ့ခဲ့ရသူတဦးဖြစ်မနေချင်တော့ပဲအဲ့ဒီအချိန်မှာသူ့ဘာတစ်ခါတည်းတည်သွားခြင်းနဲ့ဆန္ဒရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အပြေအဝတာဝန်ယူကြောင်းဘယ်လိုဆုံးဖြတ်ချက်မျိုးကိုဖြစ်စေနာခံမှာဖြစ်ကြောင်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းတည်ဆုံသွားသူတွေအတွက်စုတောင်းမေတ္တာပို့သသူတို့ဟာမခံမရနိုင်အမျက်ဒေါသထွက်ခဲ့ကြပြီးလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံခေါင်းဆောင်ပိုင်းရဲ့တာဝန်မဲ့လုပ်ရက်အပေါ်ကန့်ကွက်ခဲ့ကြသလိုအီရန်တော်လှန်ရေးတပ်ရဲ့အရေးချင်းညံပြင်းမှုကိုလည်းဆန္ဒပြသူတွေကကြွေးကြော်တဲ့တွေနဲ့အော်ဟစ်ရှုံချခဲ့ကြပါတယ်။အီရန်ရဲတပ်ဖွဲ့ကတော့မျက်ရည်ယိုပုံးတွေနဲ့ဆန္ဒပြသူတွေဘက်ကိုပစ်ခတ်ခဲ့ပါတယ်။ American Thamara Donald Trump ကလည်းသူ့ရဲ့ Twitter စာမျက်နှာမှာဆန္ဒပြအီရန်ပြည်သူတွေဘက်ကသူ့အနေနဲ့အဆက်မပြတ်ထောက်ခံမှုရှိနေကြောင်းအီရန်အင်္ဂလိပ်ဘာသာစကားနှစ်ခုလုံးနဲ့ရေးသားခဲ့ပါတယ်။သူသမရစာဖြစ်ချိန်ကလေးကအီရန်ပြည်သူတွေဘက်ကသူ့ရက်တည်ခဲ့တာဖြစ်ကြောင်းသူ့အစိုးရအနေနဲ့အီရန်ပြည်သူတွေကိုဆက်လက်ပြီးတော့လဲထောက်ခံသွားမှာဖြစ်ကြောင်း Trump ကရေးခဲ့ပါတယ်။အခုလိုယူကရိန်းခီးတဲ့တွင်လည်းပြစ်ချခံရမှုပေါ်မခံမရနိုင်ဖြစ်မှုတွေဟာကမ္ဘာအနှံ့ပေါ်ထွက်ခဲ့ပါတယ်။ယူကရိန်းသမ္မတဗိုဒီမီယာဇယ်လန်စကီကလည်းအီရန်နိုင်ငံမှာအပြစ်ရှိကြောင်းစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်
။ယူကရိန်းလေယာဉ်ကိုပြစ်ချခဲ့တဲ့ဖြစ်ရမှာအီရန်ကပြစ်မှုကျူးလွန်ခဲ့တာဖြစ်ပါတယ်။အီရန်ဘက်ကဒီလိုပြစ်မှုကျူးလွန်မှုမှာပွင့်လင်းမြင်သာပြီးတာဝန်ယူတဲ့စုံစမ်းစစ်ဆေးမှုနဲ့တာဝန်ရှိသူတွေကိုအရေးယူဖို့ဒေသုံသွားသူတွေရဲ့ခန္ဓာကိုယ်အလောင်းတွေကိုတက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့ပေးဖို့ရောကြီးပေးဖို့နဲ့တန်တမာရေးလမ်းကြောင်းကနေတရားဝင်တောင်းပန်မှုစတာတွေအတွက်အစင်းသင့်ဖြစ်နေကြောင်းအီရန်ဘက်ကအာမခံချက်ပေးဖို့ကျွန်တော်တို့ညွှန်လင့်ထားပါတယ
်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကလည်းသူပေးခြင်းနဲ့အမှားစကားဖြင့်အီရန်ဘက်ကအပြေပေးဖို့တာဝန်ခံမှုတာဝန်ယူမှုနဲ့တရားမျှတရေးအတွက်အခုလိုလေရင်ပြစ်ချခံရမှုပေါ်အမျက်ဒေါသထွက်နေတဲ့ကမ္ဘာတဝန်းမှာရှိတဲ့လူတွေအနေနဲ့တောင်းဆိုကြဖို့တိုက်တွန်းသွားပါတယ်။အီရန်မှာအခြေဆိုင်နေတဲ့အမေရိကန်တပ်တွေအပေါ်ပြီးခဲ့တဲ့သတင်းဘက်ကအီရန်ဘက်ကတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့တောက်ကြာနေ့မှာအမေရိကန်ပြည်ထောင်စုဘက်ကအီရန်အပေါ်ပိုးပြီးတံခတ်အရေးယူမှုတွေချမှတ်ခဲ့တယ်လို့အမေရိကန်ကသတ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအီရန်ဘက်ကစက်ပြီးလှုပ်လာမယ်ဆိုရင်အီရန်ရဲ့စီးပွားရေးပိုးပြီးချိနဲ့သွားစေဖို့နောက်ထပ်အရေးယူမှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်ဘက်ကချိန်ချောက်ပြောဆိုခဲ့ပါတယ်ရှင်
မှန်ရင်ကျန်တဲ့ကြောက်ပြသွားရပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်မြန်မာတခွင်စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925/32ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။အခုညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်နဲ့အီရန်ကြားတင်းမာနေတဲ့အချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကစိတ်ဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တောင်မှသူကယူမဆိုင်ဘူးလို့သမ္မတထရမ့်ကတနင်္ဂနွေနေ့ညတော့က Twitter ပေါ်မှာရေးခဲ့တာပါ။နျူကလ িয়ার လက်လက်မရှိဖို့နဲ့ဆန္ဒပြသူတွေကိုမတတ်ဖို့ပဲလိုတယ်လို့သမ္မတက Twitter ပေါ်မှာရေးပါတယ်။စုစုပေါင်း186ယောက်တေဆုံးခဲ့တဲ့ယူကရိန်းခီးသည်တွေလေရင်ကိုမှားယွင်းပြစ်ချမိခဲ့တယ်လို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီပေါ်မချေနှက်လို့ဒီနေ့မှလည်းအီရန်မှာတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတဲ့ဗီဒီယိုတွေထွက်ပေါ်လာခဲ့ပေမဲ့အီရန်အာဏာပိုင်တွေကတော့ပြစ်ခတ်မှုမရှိဘူးလို့ညှင်းဆန်နေပါတယ်။အီရန်ရဲ့လက်ချက်နဲ့ယူကရိန်းတရင်ပြတ်ကျခဲ့တာမှာအသက်သုံးဆုံးရှုံးခဲ့သူတွေအတွက်ဝမ်းနည်းအောင်မေ့မှုပွဲကိုကနေဒါနိုင်ငံအက်ဒမင်နယ်မြို့မှာတနင်္ဂနွေနေ့ကလုပ်ခဲ့တာမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတက်ရောက်ခဲ့ပါတယ်။ဗုဒ္ဓနေ့ကပြတ်ကျခဲ့တဲ့ယူကရိန်းလေကြောင်းလိုက်လေယာဉ်ပေါ်မှာအီရန်အများစုရဲ့ဒီအီရန်ဝယ်ဘွားကနေဒါနိုင်ငံသား90ကျော်ပါသွားတာပါ။တရားမျှတမှုမရမချင်းကျွန်တော်တို့အားလုံးအေးချမ်းမှုရနိုင်မှာမဟုတ်ဘူးလို့ကနေဒါဝန်ကြီးချုပ်ကဒေသသူတွေရဲ့မိသားစုဝင်တွေကိုအားပေးစကားပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်45မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်ကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဆင့်၄အထိတောင်ပင်ရှိသူတွေသတ်မှတ်တတိပေးထားပါတယ်။မဖြစ်မနေပေါက်တော့မဲ့အခြေအနေတတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်အနီးဝန်းကျင်မှာရှိနေကြတဲ့ဒေသခံ2000ခွဲလောက်အထိဘေးလွတ်ရာတင်းချောင်နေကြပါတယ်။ဒီနေ့ကနေကမီးတောင်တွေကထွက်လာတဲ့မီးခိုးပြာတွေဒီကမနီလာမြို့တော်ထိလွှင့်ခဲ့တာပါ။မီးခိုးပြာတွေကြောင့်လေရင်ခီးစင်တွေဖြတ်ခဲ့ရတယ်လို့ကြောင်းတွေအစိုးရရုံးတွေလည်းပိတ်ထားရပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အတန်းလှည့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရွှလန်းချမ်းမြေ့ကြပါစေရှင်။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.